ကျူပြားကြောင့်သွားတဲ့ယောမခစ်ကရှေဟောင်လာမကြီးဖွင့်ပွဲအခမ်းအနားကိုအမေရိကန်အစိုးရအရာရှိတွေလည်းတက်ရောက်ခဲ့ပါတယ်။ရှေဟောင်လာမကြီးကိုဖွင့်လိုက်တာကြောင့်ပါလက်စတိုင်းတွေရောအစ္စရေးသမိုင်းပညာရှင်တချို့ကပါအမျက်ထွက်ခဲ့ကြပါတယ်။လမ်းဟောင်းဖွင့်ပွဲအခမ်းအနားကိုအစ္စရေးဆိုင်ရာအမေရိကန်သမ္မတကြီးဒေးဗစ်ဖရီမန်အခြေလက်ပိုင်းစစ်ဆေးညီနိုင်ရေးမှူးဂျေဆွန်ဂရင်းဘလတ်နဲ့ရီပပ်ဘလီကန်ထက်လွတ်တော်အမတ်လင်စီဂရမ်တို့တက်ရောက်ခဲ့ကြတာပါ။ကဘာလက်ခီးသွားတွေအနေနဲ့မီတာ300ရှည်တဲ့အဲ့ဒီရှေဟောင်လမ်းအတိုင်းလမ်းကူအတွင်းကိုဖျက်လျှောက်သွားပြီးသမိုင်းကိုလက်နဲ့ကိုယ်တိုင်ထိတွေ့ခံစားနိုင်မှာဖြစ်တယ်လို့လက်ရှိအရှိဂျေရုဆလင်မြို့အတွင်းမှာတည်ရှိနေတဲ့ဂျူးဖျားကျောင်းရှိရာတောင်ကုန်းဘော်ကိုတက်သွားနိုင်ကြမှာဖြစ်ကြောင်းဒီနေ့ကနေကကျင်းပတဲ့လမ်းဟောင်းဖွင့်ပွဲအခမ်းအနားကိုဦးဆောင်ပြုလုပ်ခဲ့တဲ့ City of David Foundation ကပြောပါတယ်လမ်းဟောင်းကြီးပြန်ဖွင့်နိုင်ရေးအတွက်ပါလက်စတိုင်းဒေသကစီလဝံအရမှာလှုပ်ဆောင်ခဲ့ကြတာပါဒါဟာပါလက်စတိုင်းနေဂျေရုဆလင်ကနေပျောက်ကွယ်သွားအောင်လှုပ်ဆောင်တဲ့စီမံကိန်းဖြစ်ကြောင်းပါလက်စတိုင်းအာဏာပိုင်တွေကပြောပါတယ်ဒီစီမံကိန်းကိုကန့်ကွက်တဲ့အစ္စရေးနိုင်ငံသားတချို့ကလည်းနိုင်ငံရေးအမျှထုတ်ဖို့အတွက်လှုံ့ဆော်ခြင်းအဖြစ်ရှုမြင်ကြပြီးအမေရိကန်နဲ့ဒီအခမ်းအနားကိုတက်လာတာကိုမလိုလားကြောင်းပြောပါတယ်